ကဘာပေါ်မှာအသက်၅နှစ်အောက်ကလေးငယ်၄ဦးမှာတဦးဟာနွမ်းပါမှုနဲ့ငတ်မောခေါင်းပါမှုဒဏ်ကိုဆိုးဆိုးဝါးဝါခံနေရပြီးတော့အသက်အန္တရာယ်ထိခိုက်နိုင်တဲ့အထိအလွန်အမင်းအဟာရချွတ်တဲ့မှုတွေနဲ့ကြုံနေရပါတယ်လို့ကုလသမဂ္ဂရဲ့ကလေးငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်လိုက်ပါတယ်။ကဘာတဝမ်းမှာအသက်၅နှစ်အောက်ကလေးငယ်တွေရဲ့28ရာခိုင်နှုန်းအရေးအတွက်အားဖြင့်ဆိုရင်ကလေးငယ်182တန်းဟာ UNICEF ကသတ်မှတ်ထားတဲ့နေ့စဉ်စားသင့်တဲ့အစားအစာအမျိုးအစား10မျိုးထဲမှာ2မျိုးထက်ပိုပြီးတော့မစားနိုင်ကြပါဘူးလို့ကြာသပတေးနေ့ကထုတ်ပြန်တဲ့ UNICEF အစီရင်ခံစာမှာထောက်ပြထားပါတယ်။ဒီလိုမျိုးလိုအပ်တဲ့အစားအစာမရဘဲနဲ့အာဟာရချို့တဲ့နေတဲ့ကလေးငယ်3ပုံ2ပုံဟာတောင်အာရှနဲ့အာဖရိကဆာဟာရာတဲကန္တရာတောင်ပိုင်းနိုင်ငံတွေဖြစ်ပြီးတော့နိုင်ငံပေါင်း20ပါဝင်ပါတယ်။ဒါပြင်ဂါဇာဒေသမှာအစ္စရေးကဟာမတ်တို့ကိုထိုးစစ်ဆင်စတင်ခဲ့တဲ့အချိန်အစပြီးကလေးငယ်တွေကြားမှာအာဟာရချို့တဲ့မှုကတိတိတသာပို့ပြီးတော့ဆိုးလာတာပါ။ပြီးခဲ့တဲ့နှစ်2023ခုနှစ်ဒီဇင်ဘာလကနေပြီးတော့ဒီနှစ်2024ခုနှစ်ဧပြီလအထိကောက်ယူထားတဲ့စာရင်းအရာဂါဇာမှာကလေးငယ်10ဦးမှာ9ဦးဟာအစာရည်စာငတ်မို့ခေါင်းပါမှုနဲ့ဆိုးဆိုးဝါးဝါရင်ဆိုင်နေရပြီးတော့ဒါဟာစံချိန်တင်အများဆုံးဖြစ်ပါတယ်ဆိုတာကို UNICEF ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။